အရှေ့လေပိုင်းဒေသကိုထပ်မံရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးအန်သိုနီဘလင်ကင်ဟာဒီကနေ့တယ်လီဗီမြို့တော်မှာဒီအစ္စရေးဝင်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူနဲ့တွေ့ဆုံပြီးတော့ဂါဇာစစ်ပွဲအရေးကိုဆွေးနွေးခဲ့ကြပါတယ်။ဂါဇာကမ်းမြောင်ဒေသတောင်ပိုင်းကရာဖာမြို့ကိုအစ္စရေးတို့မြေပြင်ထိုးစစ်ဆင်ပိုးပြင်ဆင်နေချိန်မှာဒလလုံးမဲ့အစားတခြားနည်းလမ်းတွေသုံးဖို့အတွက်အမေရိကန်ရဲ့အကြံပြုချက်တွေကိုအစ္စရေးဝင်ကြီးချုပ်စစ်ပွဲကာလအရေးပေါ်ဝင်ကြီးအဖွဲ့တို့နဲ့တွေ့ဆုံတဲ့အခါမှာပြောမယ်လို့ဝင်ကြီးဘလင်ကင်ကအစောပိုင်းတုန်းကပြောကြားခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသမှာချက်ချင်းအပြစ်အခက်ရစဲရေးသဘောတူညီမှုရနိုင်မှုအတွက်အမေရိကန်နိုင်ငံသားရဲ့ဝင်ကြီးချိုးပန်းနေတာဖြစ်ပြီးတော့တယ်လီဗစ်မြို့တော်ကိုရောက်မလာခင်မှာတော့ဆာဒီအာရေဗျားနဲ့အီဂျစ်နိုင်ငံတွေကိုသွားရောက်ဆွေးနွေးခဲ့ပါတယ်။ဟာမတ်စ်တို့ဖန်ဆီးထားတဲ့အစ္စရေးတစားကန်တွေပြန်လွှတ်ရေးလူသားချင်းစာနာတဲ့အကူအညီတွေပေးနိုင်ရေးအတွက်အစ္စရေးနဲ့ဟာမတ်စ်ကြားမှာအပြစ်ရပ်ဖို့အတွက်အမေရိကန်အီဂျစ်နဲ့ကတားနိုင်ငံတွေကကြားဝင်ဆေးဆက်ပေးနေတာပါ။သတင်း6ပတ်ကြာအပြစ်အခက်ရစဲထားပြီးတော့အစ္စရေးတစားကန်40ကိုပြန်လွှတ်ပေးဖို့အပြန်အလှန်အားဖြင့်အစ္စရေးထောင်တွေထဲမှာရှိနေတဲ့ပါလက်စတိုင်းယာနယ်ခြေကိုပြန်လွှတ်ပေးဖို့နဲ့အငတ်ဘေးနဲ့ကြုံရနိုင်တဲ့ဂါဇာဒေသတွေကိုအကူအညီတွေပို့ပေးနိုင်ရေးကိစ္စတွေကိုအဆိုပြုထားကြပါတယ်။ဟာမတ်စစ်သွေးကြွတွေအပေါ်အစ္စရေးစစ်ဆင်ရေးကြောင့်ဂါဇာမှာအရသာပြည်သူတွေထိခိုက်ဒေဆုံးနေပြီးတော့လူသားချင်းစာနာတဲ့အကူအညီတွေအလိုမင်းလိုအပ်နေတဲ့အတွက်ချက်ချင်းအပြစ်ရရင်အမေရိကန်ကကြိုးပမ်းဖို့အတွက်မဟာမိတ်နိုင်ငံတွေကဖိအားပေးမှုတွေတိုးလာနေချိန်မှာပဲနိုင်ငံသားရေးဝန်ကြီးဘလင်ကင်အခုလိုအရှေ့အလယ်ပိုင်းဒေသကိုထပ်မံသွားရောက်ဆွေးနွေးနေတာပါ။အမေရိကန်ရွေးဆဲထားတဲ့ဒီချက်ချင်းအပြစ်ရရင်တောင်းဆိုထားတဲ့ဆုံးဖြတ်ချက်မူကြမ်းကိုလည်းဒီကနေ့မကြာခင်လုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်မှာဖြစ်ပါရဲ့ရှင်။